ကာဇာကမ်းမြောင်တောင်ပိုင်းမှာရှိတဲ့ရာဖာမြို့ကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်တဲ့အပေါ်နိုင်ငံတကာရဲ့ဖိအားပေးမှုအသစ်တွေဒီကနေ့ထပ်မံထွက်ပေါ်လာနေချိန်မှာပဲကာတာနိုင်ငံနဲ့အာဖရိကသမဂ္ဂတို့ကပုံမဆိုးရလာနေတဲ့ဆန္ဒမှုဆိုင်ရာအခက်အခဲကိစ္စတွေအပေါ်စိုးရင်ကြောင်းထုတ်ဖော်ပြောဆိုကြပါတယ်ကာတာနိုင်ငံဟာအစ္စရေးနဲ့ဟာမတ်အကြအပြစ်ခတ်ရဆဲသဘောတူညီချက်ရနိုင်ဖို့အဓိကဥဆောင်ဆွေးနွေးပေးနေတဲ့နိုင်ငံဖြစ်ပြီးရာဖာကအယက်သားတွေကိုအာရမပြောင်းရွှေ့ခိုင်းတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဒီကနေ့သတိပေးပြောကြားလိုက်ပါတယ်ရာဖာကိုအစ္စရေးကလက်ချောင်းကတိုက်ခိုက်တဲ့လုပ်ရအပေါ်နိုင်ငံတကာကာတာနိုင်ငံကြီးဌာနကပြစ်တင်ရှုတ်ချလိုက်ပြီးမြို့ထဲကိုအစ္စရေးတပ်ဖွဲ့တွေဝင်ရောက်စီးနင်းမဲ့လို့ရက်ကိုဟန်တာဖို့အတွက်နိုင်ငံတကာအသက်အဝန်းကအရေးပေါ်ဆောင်ရွက်ပေးဖို့တောင်းဆိုလိုက်ပါတယ်ရာဖာမှာအသက်ဆုံးရှုံးမှုတွေဖြစ်ပေါ်တဲ့အထိအခြေအနေတွေဆိုးဝါးလာနေတာကိုရပ်တန့်ရေးအတွက်နိုင်ငံတကာအသက်အဝန်းကလက်တွဲလှုပ်ဆောင်ကြဖို့အာဖရိကသမဂ္ဂဥက္ကဋ္ဌမူဖာဆာဖာကီမဟာမက်ကလည်းတောင်းဆိုလိုက်ပါတယ်ဒီဒေသဟာဂါဇာကိုဆန္ဒမှုဆိုင်ရာအကူအညီတွေပို့ပေးရေးအတွက်အရေးပါတဲ့နေရာဖြစ်တယ်လို့ဆိုပါတယ်အီဂျစ်နိုင်ငံနဲ့ထိစပ်နေတဲ့ရာဖာနေဇာဂိတ်ကိုအစ္စရေးကမနေ့အင်္ဂါနေ့ကထိန်းချုပ်လိုက်သလိုအနီးနားမှာရှိတဲ့ကာရင်ရှလုံနေဇာဂိတ်ကိုလည်းပေးလိုက်ပါတယ်။နောက်ပိုင်းမှာတော့ကာရင်ရှလုံဂိတ်ကိုပြန်ဖွင့်ပေးခဲ့တယ်လို့အစ္စရေးကပြောပါတယ်ခင်ဗျာ။